မတိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေလိမ့်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုကြည်ကြဲပြင်းပြင်းဆက်ပြီးဖြစ်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုလိုက်ပါတယ်။တချိန်ထဲမှာပဲလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုတားဆီးနိုင်မှုအတွက်ကျူးလွန်သူတွေကိုတရားဥပဒေကြောင်းအရထိထိရောက်ရောက်အရေးယူဖို့ကိုလည်းမြန်မာအစိုးရကိုကုလအတွင်းရေးမှူးကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံတွင်းကအမျိုးသမီးတွေအပေါ်လိမ့်မိုင်းဆိုင်ရာကျူးလွန်မှုတွေကိုတားဆီးနိုင်ဖို့အလားအလာတွေနဲ့ပတ်သက်ပြီးမှတ်တမ်းကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြည်ပခါဖြစ်ရတွေအတွင်းလိမ့်ပိုင်းဆိုင်ရာအကျန်းဖက်ခံရမှုဆိုင်ရာအစီရင်ခံစာကိုထုတ်ပြန်လာမှာတော့ပြည်ပခါတွေဖြစ်နေတဲ့မြန်မာနိုင်ငံတွင်းကတိုင်းရင်းဒေသတွေမှာအမျိုးသမီးတွေလိမ့်ပိုင်းဆိုင်ရာအကျန်းဖက်ခံရဆဲဖြစ်တယ်လို့ဖော်ပြလိုက်တာဖြစ်ပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်း၊ရခိုင်ပြည်နယ်၊ချင်းပြည်နယ်နိုင်ငံရဲ့အရှေ့တောင်ပိုင်းဒေသတွေကပြည်ပခါဒေသတွေမှာလိမ့်ပိုင်းဆိုင်ရာအကျန်းဖက်မှုတွေအမျိုးသမီးတွေကိုအတင်းအဓမ္မလက်ထပ်ခိုင်းစေဖို့နေဆက်ဖြတ်ကျော်လူကုန်ကူးမှုတွေဖြစ်ပေါ်နေတာဟာဆိုရင်2014ခုနှစ်အစပိုင်းကတည်းကတိုးမြင့်လာနေတယ်လို့လဲကုလအတွင်းရေးမှူးရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုတိုင်းရင်းဒေသတွေမှာလိမ့်ပိုင်းဆိုင်ရာအကျန်းဖက်ခံရမှုတွေတိုးလာရတဲ့အကြောင်းရင်းတွေထဲမှာဒေသရင်းပြည်ပခါတွေမူရည်စေဝါပြဿနာတွေလည်းပါဝင်ပါတယ်။မြန်မာအစိုးရအနေနဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဆက်ပြီးအကောင်အထည်ဖော်ဖို့ပြည်ပခါတွေအတွင်းလိမ့်ပိုင်းဆိုင်ရာအကျန်းဖက်ခံခဲ့ရသူတွေကိုအကာအကွယ်ပေးဖို့နဲ့ဒီလုံရက်တွေကိုကျူးလွန်ခဲ့တယ်လို့စွပ်စွဲခံရတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလည်းတရားဥပဒေအရရေးယူနိုင်ဖို့ကုလအတွင်းမှုချုပ်ကတိုက်တွန်းပါတယ်။ကုလအတွင်းမှုချုပ်ရဲ့အခုအစည်းအခမ်းစာအပေါ်မြန်မာနိုင်ငံတွင်းကအမျိုးသမီးရေလှုပ်ရှားသူတွေကလည်းထောက်ခံပါတယ်။စည်ရေးပြည်ပခါဖြစ်နေတဲ့တိုင်းရင်းဒေသတွေမှာလက်နက်ကင်တပ်တွေကိုတရားဥပဒေအရထိထိရောက်ရောက်ကင်တွယ်ဖို့အရေးကြီးတယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူမတ်မေစပေဖြူကပြောပါတယ
်။အားတောင်းမယ်စစ်ပိုင်စစ်ပိုင်ဘယ်လိုရည်ရွယ်ချက်တွေလဲသူတို့မှာရှိရှိပေါ့နော်အမျိုးသမီးတွေရဲ့ဘဝလုံခြုံဖို့အတွက်ဆိုရင်အဲဒီစစ်တပ်တွေဟာအရက်သားတွေနေတဲ့နေရာမှာနာပြီးဆက်ချတာတို့ဆက်ဆွဲတာတို့ကိုမပြုတ်လုံနိုင်မှာပဲအဲ့ဒါတွေကိုဒီမှာတော့အကာအကွယ်နိုင်မလို့ဖြစ်နေရပေါ့နော်ဘယ်လိုခေါ်မလဲကိုယ့်ရဲ့တပ်သားတွေပေါ့နော်အထူးသဖြင့်လက်လက်ကင်ထားတဲ့ရဲတို့တပ်ကလူတွေရဲ့အကြမ်းဖက်မှုတွေဟာဖြစ်သွားလာတာအခုမှလည်းမဟုတ်တော့ဘူးပေါ့တော်တော်စာနေပါပြီဒီဖြစ်ပေါ်တဲ့ကိစ္စတွေအများကြီးပါပဲအဲ့ဒါတွေကိုချစ်ချစ်ရောက်ရောက်အေးအေးအပြစ်ပေးမှုတွေအားနည်းတဲ့အတွက်ကြောင့်လည်းဖတ်ဖတ်ပြီးတော့ဖြစ်နေတယ်လို့ကျမတို့ကတော့သုံးသပ်တယ်ဆိုပေါ့နော်ပြင်းမှုကျွတ်တဲ့သူကိုကျမတို့ကတရားဥပဒေနဲ့အညီချစ်ချစ်ရောက်ရောက်အေးအေးအပြစ်ပေးမှုတွေလည်းပဲလိုအပ်တယ်အဲ့ဒါတွေအားနည်းနေတဲ့အတွက်ကြောင့်လည်းဒီလိုပြစ်မှုတွေဆက်ခါဖြစ်နေတယ်လို့သုံးသပ်ပါတယ်ရှင့်
တိုင်းရင်းဒေသတွေမှာမြန်မာစစ်တပ်ဘက်ကကျူးလွန်မှုတွေရှိတယ်လို့တိုင်းရင်းသားလက်နက်ကိုင်တို့ဘက်ကလည်းအနေချင်းရှိနိုင်တယ်လို့မတ်မေစပယ်ဖြူကပြောပါတယ်။ဒါပေမဲ့အများစုကတော့မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဖြစ်တယ်လို့လည်းမတ်မေစပယ်ဖြူကထောက်ပြပါတယ်။တချိန်တည်းမှာပဲမြန်မာရေလှုပ်ရှားဆောင်ရွက်မှုအဖွဲ့ BITDAY ဘာမာကမ်ပိန်း UK ကတော့မြန်မာနိုင်ငံတွင်းကလိမ့်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေအပေါ်ကုလသမဂ္ဂဘက်ကကော်မရှင်ဖွဲ့စုံစမ်းစစ်ဆေးဖို့တိုက်တွန်းလိုက်ပါတယ်။ဘာမာကမ်ပိန်း UK ကနန့်ဆူရဖန်းကအခုလိုပြောပါတယ
်အခုလိုလို့ဆိုတော့ကုလသမဂ္ဂအနေနဲ့တော့သူတို့ကိုယ်တိုင်ဥဆောင်ပြီးလှုပ်လာဖို့တော့ဘာမှတော့ကျွန်တော်မမြင်ရောက်သေးဘူးသူတို့အနေနဲ့ကမြန်မာအစိုးရကိုယ်တိုင်ကစုံစမ်းပေးဖို့အဲ့ဒါကသူတို့အဓိကတောင်းဆိုနေတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဒီ UN ကနေဥဆောင်ပြီးတော့ကြံတဲ့နိုင်ငံတကာကောင်းဆောင်တွေပေါ့နော်ဥပမာUK အစိုးရရဲ့ European အစိုးရအသီးသီးတွေအဲ့ဒါတို့အားလုံးပူပေါင်းပါဝင်ပြီးတော့ဒီစွန်စွန်စစ်စစ်တခုကိုလုပ်ပြီးပေါ့ကျမတို့အထက်ကအဲ့ဒါထားပြီးတော့ campaign တွေလုပ်ပါတယ
်ကုလအတွင်းမှုချုပ်ဘန်ကီမွန်ဟာမြန်မာတိုင်းရင်းဒေသတွေမှာအမျိုးသမီးတွေလိမ့်ပိုင်းဆိုင်ရာအကျန်းဖက်ခံရမှုအပေါ်အစိုးရအနေနဲ့ကင်တွယ်ဖြည့်ရှင်းမှုနှစ်ဆင်ဆိုသလိုတိုက်တွန်းနေပေမဲ့ကုလသမဂ္ဂဘက်ကအရေးယူလှုပ်ဆောင်တာမရှိသေးတဲ့အကြောင်းလဲဘာမာ campaign UK ကထောက်ပြပြောဆိုပါတယ်ကုလအတွေ့အမှုချုပ်ဘန်ကီမွန်ကတော့စီးရီးပြည်ပခါတွေဖြစ်နေတဲ့မြန်မာတိုင်းရင်းဒေသတွေမှာအမျိုးသမီးတွေအပေါ်လိမ့်ပိုင်းဆိုင်ရာအကျန်းဖက်မှုတွေကျူးလွန်ကြသူတွေပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အခြေအနေတွေမရှိစေဖို့အစိုးရအနေနဲ့တေချာအရေးယူလှုပ်ဆောင်ဖို့တိုက်တွန်းထားပါတယ်။ဒါအပြင်အပြစ်ရရေးနဲ့ငြိမ်းချမ်းရေးတွဲဆုံဆွေးနွေးမှုတွေမှာလည်းလိမ့်ပိုင်းဆိုင်ရာအကျန်းဖက်ခံရမှုတွေကိုထည့်သွင်းဆွေးနွေးဖို့ဒီလုံငန်းစဉ်တစ်လျှောက်လုံးမှာလည်းအမျိုးသမီးတွေထိထိရောက်ရောက်နဲ့အစဉ်တစိုက်ပါဝင်လှုပ်ဆောင်ခွင့်ရဖို့လည်းအရေးကြီးတယ်လို့ကုလအတွင်းမှုချုပ်ကအစီရင်ခံစာမှာတိုက်တွန်းထားပါတယ်ရှင်။